ထိုင်းနိုင်ငံကချက်မွေးမြူရေးခြံမှာမတရားခိုင်းစေခံခဲ့ရပါတယ်လို့တိုင်ကြားထားတဲ့မြန်မာအလုသမား14ဦးကိုနှစ်နာချီပေးလျော်ဖို့ထိုင်းတရားရုံးချုပ်ကအင်ကာနစ်မှာစီရင်ချက်ချလိုက်ပါတယ်။သမားဆက်ချက်မွေးမြူရေးလုပ်ငန်းနဲ့အလုသမားတွေရဲ့အမှုက၃နှစ်တာတရားရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာတော့မနေ့အင်ကာနစ်ကထိုင်းနိုင်ငံတွင်ရွှေပြောင်းအလုသမားတွေအရေးထိုင်းတရားရုံးချုပ်ရဲ့အစီရင်ချက်ဟာတမိုင်းဝင်စီရင်ချက်ဖြစ်သွားပါတယ်။အလုသမား14ဦးအတွက်ကုမ္ပဏီဘက်ကနှစ်နာချီအဖြစ်အမေရိကန်ဒေါ်လာ5,300လောက်ရှိတဲ့ထိုင်းဘတ်ငွေ13,000ပေးရဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။